တောင်ကိုရီးယားနဲ့ဂျပန်ထိပ်သီးခေါင်းဆောင်နှစ်ဦးရဲ့ဆွေးနွေးပွဲအပြီးနှစ်နိုင်ငံဆက်ဆံရေးကဏ္ဍအသစ်တရက်ကိုထူထောင်နိုင်ခဲ့တယ်လို့တာတာပရင်းနေကကြေညာခဲ့ပြီးရပ်ဆိုင်းနေတဲ့နှစ်နိုင်ငံခေါင်းဆောင်တွေပုံမှန်ပြန်အလံခီးစဉ်တွေပြန်လည်စတင်ဖို့နဲ့ကာလရှည်ကြာတင်းမာနေတဲ့ကုန်သွယ်ရေးဆိုင်ရာပြဿနာတွေနဲ့အခြားပြဿနာတွေကိုဖြေလျှော့ဖို့သဘောတူညီခဲ့ကြပါတယ်တောင်ကိုရီးယားသမ္မတယွန်ဆုယိုးနဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာတို့ရဲ့တိုကျိုမှာပြုလုပ်တဲ့ရှားပါတဲ့ထိပ်သီးစီးနှီးပွဲမှာအခုလိုပြန်လည်ပူးပေါင်းဆောင်ရွက်မယ့်အကြောင်းကြေညာခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတယွန်ဆုယိုးနဲ့ဂျပန်ခရီးစဉ်ဟာဆန္ဒတာအတွင်တောင်ကိုရီးယားသမ္မတတူဦးရဲ့ပထမဆုံးခရီးစဉ်ဖြစ်ပါတယ်။ဝန်ကြီးချုပ်ကီရှိတာနဲ့တွေ့ဆုံမှုကပြဿနာတွေပြည်နေတဲ့သူတို့နိုင်ငံဆက်ဆံရေးခီးလမ်းမှာမှတ်တိုင်သစ်တစ်ခုထူထောင်နိုင်တာဖြစ်တယ်လို့တောင်ကိုရီးယားသမ္မတကပြောဆိုခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ကလည်းအနာဂတ်စာမျက်နှာသစ်ကိုစတင်လိုက်ပြီလို့ပြောဆိုပါတယ်။တောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးဌာနရဲ့အဆိုအရဂျပန်ဟာတောင်ကိုရီးယားအပေါ်ချမှတ်ထားတဲ့စီမီကွန်တာတင်ပို့မှုကန့်သတ်ချက်တွေကိုရုပ်သိမ်းပေးဖို့သဘောတူခဲ့ပြီးတခါအပြန်အလှန်အနေနဲ့တောင်ကိုရီးယားဘက်ကလည်းကမ္ဘာကုန်သွယ်ရေးအဖွဲ့ကိုဂျပန်နဲ့ပတ်သက်လို့တိုင်ကြားထားချက်ကိုရုပ်သိမ်းသွားမယ်လို့ပြောဆိုခဲ့ပါတယ်။